တိုင်းရင်းသတင်းလွှာအစီအစဉ်ကိုလှည့်ပေးကြအောင်ပါ BNI အဖွဲ့ကနေကြားသတင်းတောက်တွေစုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
ပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာအစိုးရတပ်နဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်အတွင်းကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်နင်းကြိုင်းလုပ်ငန်းစဉ်တွေကိုထိခိုက်စေနိုင်လားဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တနိုင်ငံလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့နယ်အတွင်းမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဇူလိုင်လ21ရက်နေ့ကနေ22ရက်နေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရှမ်းပြည်တပ်မတော်ဘက်ကအကြအဆုံးရှိသလိုတပ်မတော်စစ်တောင်းဘက်ကလည်းတေဆုံးမှုများပြားတယ်လို့ဒေသခံပြည်သူစစ်အကြီးအကဲတဦးကပြောပါတယ်။မိုင်းရှူးမြို့နယ်မြောက်ဘက်9မိုင်အကွာမိုင်းဝက်ဒေသလွေနိုင်ကျေးရွာအနီးမှာရှိတဲ့ရှမ်းပြည်တပ်မတော်တပ်စခန်းကိုတပ်မတော်ကခမရ969စစ်တောင်းကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပွားရတဲ့အကြောင်းကိစ္စဖြေရှင်းပေးဖို့ဝန်ကြီးဦးအောင်မင်းနဲ့တပ်မတော်ကောင်းဆောင်တွေထံတင်ပြထားတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရစစ်ခွန်ဆိုင်ကပြောပါတယ်
။ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာပွန်မြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေရတဲ့မန်ယန်ဂျာရယန်အင်တန်ဆပ်စမာပွန်နဲ့ဖုံအင်ယန်ရွာတွေကဒေသခံဒုက္ခတွေ1500နီးပါးကို KIA ကတာဝန်ယူထားတယ်လို့ KIA ရဲ့ငင်းချမ်းရေးဖော်ဆောင်ရေလုံငန်းကော်မတီကငင်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ဂျာကပြောပါတယ်။အစိုးရတပ်မတော်ဘက်ကနေရွာသားတွေကို KIA ဘက်ကဆိုတာမျိုးစွပ်စွဲပြောဆိုမှုတွေအပြင်ချင်းချောင်းမှုအမျိုးမျိုးရှိနေတဲ့အတွက်အခုလ16ရက်နေ့ကထွက်ပြေးလာကြတယ်လို့ဦးလမိုင်ကွန်ဂျာကပြောပါတယ်2011ခုနှစ်ကစလို့တကြော့ပြန်ဖြစ်ပွားလာတဲ့ကချင်ပြည်နယ်တိုက်ပွဲတွေကြောင့်အခုချိန်မှာဒုက္ခတွေပေါင်းတသိန်းကျော်ရှိနေပြီးနေရရင်းကိုမပြန်ရသေးဘူးလို့ဒုက္ခတွေကော်မတီတွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့စက်မောင်တောမြို့နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သတင်းထွက်ပေါ်နေတဲ့အတွက်လုံခြုံရေးကိုတိုးမြှင့်ထားပါတယ် RSO ခေါ်ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ကနေဥပုပ်လအပြီးဇူလိုင်လ19ရက်နေ့နောက်ပိုင်းမှာအစိုးရဝန်ထမ်းတွေကိုအဓိကထားလှုပ်ဝက်လှုပ်ကြံဖို့ဒေသခံတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့ဆော်ဩထားတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်အခုလိုလုံခြုံရေးတိုးမြှင့်ထားတာပါမြို့နယ်အုပ်ချုပ်ရေးမှူးဦးလတ်မြင့်ကလည်းဇူလိုင်လ13ရက်နေ့မှာအထူးသတိပေးချက်တစ်ခုထုတ်ပြန်ခဲ့တယ်လို့လက်ရှိမောင်တော်မြို့နယ်အတွင်းမှာမြို့မဆေးကြီးကိုပိတ်ထားရပြီးလူအသွားအလာ၆ကပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
လာမယ့်ပါတီဆောင်ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီစစ်နှဖွဲ့ကနေမဲဆန္ဒနယ်မြေတိုင်းမှာချင်းပါတီတွေအနိုင်ရရှိရေးအတွက်တွေ့ဆုံဆွေးနွေးခဲ့ကြပြီးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဇူလိုင်လ19ရက်နေ့တွေ့ဆုံမှုမှာတော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ဦးစားပေးစစ်နှဦးကိုရွေးချယ်ပြီးအရွေးချယ်ခံရတဲ့ပုဂ္ဂိုလ်တွေဝင်ရောက်ရှင်ပြန်ကြမယ်မဲဆန္ဒနယ်မြေတွေမှာချင်းမိသားစုဝင်နဲ့အခြားပါတီတွေကနေဝင်ရောက်ရှင်ပြန်ချင်းမပြုဖို့နဲ့အဲ့ဒီပုံကိုယ်တွေအောင်နိုင်ရတဲ့ဝိုင်းဝန်းပန့်ပိုးပေးကြဖို့တဘောတူခဲ့ကြတယ်လို့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကရာဦးငိုင်စကပြောပါတယ်ရွေးကောက်ပွဲအလွန်ကာလမှာလည်းချင်းပါတီချင်းချင်းပူးပေါင်းလှုပ်ဆောင်သွားဖို့တဘောတူညီချက်ရရှိခဲ့တယ်လို့လည်းအစည်းအဝေးတက်ရောက်သူချင်းနိုင်ငံရေးပါတီကောင်းဆောင်တွေကပြောပါတယ်
မိုးသီးချံစွာရွာသွန်းမှုကြောင့်ကချင်ပြည်နယ်မိုးကောင်းမြို့နယ်နံမတိမြို့တွင်းမှာရေရှမ်းပြည်ဒေသခံတွေခက်ခဲရင်ဆိုင်နေရပါတယ်။မိုးကောင်းမြို့မှာကျွန်းတော်နှစ်ကြီးကုန်းဖိုးချစ်ကုန်းမြို့မှရက်ွက်တွေနဲ့နံမတိမြို့မှာလည်းဝါးအောင်ရက်ွက်တစ်ခုလုံးရေကြီးပြီးမြို့တွင်းဈေးတွေနဲ့ကျောင်းတွေကိုခိတ္တပိတ်ထားရသလိုတောက်ရည်နဲ့ချက်ပြုတ်စားတော့မှုမှာလည်းခက်ခဲနေကြတယ်လို့ဒေသခံတွေကပြောပါတယ်။
ကယားပြည်နယ်ပေါ်ရခဲမြို့နယ်ရှိရင်ဒီပေါက်ကျေးရွာမှာခနောက်စိမ့်ဆက်ယုံတီဆောင်မဲ့စီမံကိန်းကိုပြည်နယ်အစိုးရကနေပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကုမ္ပဏီကနေပြန်လည်လျှောက်ထားတွားမယ်လို့ ပြည်နယ်အစိုးရကနေပတ်ကြောင့်စီမံကိန်းကိုရုတ်သိမ်းရတယ်ဆိုတာမသိသေးဘူးလို့သူကပြောပါတယ်စီမံကိန်းနဲ့ပတ်သက်ပြီးထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြချင်းမရှိပဲခြေရွာမှာရှိတဲ့တာဝန်ရှိသူတွေနဲ့ဒါတဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့အပေါ်စွန်လ3ပိုင်းမှာဒေတာခံယူအားသားတွေကနေကန့်ကွက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်အဲ့လိုကန့်ကွက်မှုအပြီးကုမ္ပဏီကနေကရင်နီလူငယ်များတမက
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့အကြားအပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးသဘောတူညီချက်တွေမရရှိသေးချိန်မှာကရင်ပြည်နယ်မှာအကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထည့်ဖို့ခြင်းဟာပဋိပက္ခကိုပုံမဆိုးရစေပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပြည်သူလူထုရဲ့လုံခြုံရေးကိုလည်းထိခိုက်စေတယ်လို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကနေထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့စအိုင်စုကနေအခုလိုတင်ဆက်ထားပါတယ်
နိုင်ငံအဖွဲ့အစည်းနဲ့ပြည်ပဆိုင်ရာလူမှုကွန်ရက်တောင်းပန်ရေးအဖွဲ့အစည်းတွေအနေနဲ့ကင်ပီနယ်တန်းမှာကြီးမားတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်မယ်ဆိုရင်ငြိမ်းချမ်းသဘောတူညီချက်လက်မှတ်ရေးထိုးပြီးမှဝင်ရောက်လုပ်ကိုင်တဲ့လို့ KPS ံပြောခွင့်ရသူစောကျော်စွာကခုလိုပြောပါတယ်
ကျင်းပြနေမှာဒီမှာတော့ဒီမှာကိန်းတွေလောက်တော့မယ်ဆိုရင်တော့ငင်းကြိုင်းသဘောတူညီချက်လက်မှတ်ရေးထိုးပြီးမှလုပ်လို့ရှိတော့ဖြစ်မယ်အဲ့လိုငင်းကြိုင်းသဘောတူညီချက်လက်မှတ်ရေးထိုးမပြည့်ပြန်တော့ရတော့ဒီလိုစစ်ပွဲပြန်ဖြစ်တဲ့အခါမှာကျွန်တော်ပြည်သူတွေလည်းထိတ်ထိတ်ဆီးတယ်နောက်ပြောမှငင်းကြိုင်းလည်းမပြတ်သွားဘူးဟောစနဲ့ပြဆမ်းနိုင်ခဲ့နေတာမျိုးရှိတော့ဒါလေးကြီးရဲ့ခဏလေးစောင့်ဆိုင်ကြပါလို့
ဇူလိုင်လ2ရက်နေ့မှာကင်ပီနယ်မြောက်ရီကော့ကရိတ်ကိုဆက်သွယ်ဖောက်လုပ်ထားတယ်အာရှအဝေးပြေးလမ်းမပေါ်မှာကင်းလက်နဲ့ကက်တက် DKBA နဲ့မြန်မာဆွေရတက်တွေအာချလန်ကိုအကြောင်းပြပြီးပြစ်ခတ်တက်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီလိုပြစ်ခတ်တက်ခတ်မှုတွေကို KNUK မျိုးသားစီအုပ်အနေနဲ့တိမ်တိမ်မွေ့မွေ့နဲ့ကင်တွယ်ဖြစ်ရှင်းနေရပြီးလာမယ့်တနင်္ဂနွေလို့ပြစ်ခတ်ရက်စဲရေး NCA လက်မှတ်ထိုးဖို့အဟံတာဖြစ်မှာကိုစိုးရိမ်မိတယ်လို့ KNU တွဲဖက်တွင်ရင်မှုနဲ့ဗဒုမဲမဲမန်းကခုလိုပြောပါတယ်
ဒီလိုအချိန်မျိုးပေါ်မှာကလည်းပဲကျွန်တော်တို့ကပေါ့ဆွင့်ရတယ်လို့ဆိုတော့လာမယ့်ဒီ NGA လက်မှတ်ထိုးဖို့အတွက်ကိုလည်းပဲဒါဟန်တာဖြစ်နိုင်ခြင်းတွေအကြောင်းလဲတွေ့ရမိတာပေါ့
လာမယ့်2016ခုနှစ်မှာလည်းပဲ Corporate Aidu အာရှလမ်းပိုင်းကိုဆက်လုပ်သွားဖို့အာရှဖွံ့ဖြိုးရေးဘဏ်ကမြန်မာဆိုရက်ကိုဒေါ်လာ100ချင်းငါဖို့ပြင်ဆင်နေပြီးအဲ့ဒီစီမံကိန်းတွေဖြစ်လာရင်မြေသိမ်းရသိမ်းမှုတွေဖြစ်လာမှာကိုလည်းဒေသခံတွေစိုးရိမ်နေရတယ်လို့လွန်ညရော်သားမန်းခင်မောင်ကပြောပါတယ်အာရှဝေပြေလမနဲ့ပတ်သက်ပြီးရန်လိုတိုက်ခတ်မှုမျိုးတွေကိုရှောင်ရှားပြီးတော့ငင်းညာစာညှိနှိုင်းဆွေးနွေးသွားဖို့နဲ့ KNU အနေနဲ့လည်းငင်းညာတဲ့အဖြေရရှိအောင်ကြားဝေးဖြန့်ပြပေးနေတယ်လို့ဆိုပြီး KBS နဲ့အနေနဲ့ဇူလိုင်လဒုတိယပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အပြင်မွန်လူမျိုးတွေနေထိုင်တဲ့ပြည်နယ်တွေနဲ့တိုင်းတွေမှာဝင်ရောက်ရှင်ပြိုင်ဖို့မွန်နိုင်ငံရေးပါတီတွေကပြင်ဆင်မှုတွေလုပ်ထားပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်။မွန်နိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့အခြေအနေတွေနဲ့ပတ်သက်လို့မြင်းရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်
။2020ရွေးကောက်ပွဲတုန်းကတခါဝင်ပြိုင်ပြီးသားဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးလာမယ့်အစိုးရတပ်သားမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနိုင်စံသင်ကပြောပါတယ
်။လောက်ကရွေးတဲ့ကိစ္စကြတော့ပေါ်ပြတဲ့နလာကလေးကတော့ကျူနေပြီးတော့ဆောင်ရွက်ထားပြီးသားပဲဒီဖွဲ့စည်းပုံကမပြည့်စုံဘူးဘုလက်ကြီးကျော်တော်တော်တဲ့ဖက်ဒရယ်မူပေါ်တော့ဒီမိုကရေစီလမ်းကြောင်းပေါ်မရောက်နိုင်ဘူးတအားပြင်ဖို့သိတယ်အများကြီးပြင်ရမှာပြည်နယ်လုံးပဲခွေလည်းနည်းနည်းပဲပြီးသားတဲ့ဟာတွေရဲ့တိုင်းရင်းသားခွင့်ရည်တွေရဲ့အများကြီးပြင်ရအောင်မယ်မိတ်ဆွေပါတီတွေဖြစ်တဲ့ဒီမိုကရေစီအင်အားစုနဲ့ပေါင်းပြီးတော့ဒါကိုဆက်လက်တိုက်ပွဲဝင်မှာရှိတယ်
အလားတူလမ်းမဲ့ရွေးကောက်ပွဲမှာစတင်ဝင်ပြိုင်မဲ့မော်မျိုးရပါတီကလည်း၎င်းတို့ပါတီအနေနဲ့ရွေးကောက်ပွဲဝင်တာဟာ2008ပွဲစည်းပွဲကိုပြင်ဆင်ဖို့ဒါမှမဟုတ်အသိရေးဆွဲဖို့အတွက်ဖြစ်တယ်လို့ပါတီရဲ့သွေးမှုနာလီသမားကပြောပါတယ
်2008ပြင်ခံမှုတွေကိုပြင်ဆင်ဖို့ဒါမှမဟုတ်အသိရေးဆွဲဖို့တခုကအဲ2008ပွဲစည်းပွဲကိုသူကလည်းဒီစစ်မှန်တဲ့ဆောင်ပေါ်ဝင်တာ
မွန်ပြည်နယ်ပါတီကတော့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်ပြင်ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတွေမှာမဲဆန္ဒနဲ့60ဝင်ပြိုင်သွားမှာဖြစ်ပြီးတော့လက်ရှိဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်နေစေလို့လည်းသူကပြောပါတယ်။ဒါအပြင်နိုင်ငံရေးကဏ္ဍမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ဆိုပြီးတော့ ယူကပွဲဝင်မဲ့အမျိုးသမီးပါတီမွန်ကလည်းမွန်ပြည်နယ်တနင်္သာရီတိုင်းနဲ့ဘကူတိုင်းတွေမှာကုစလေ15ဦးဝင်ပြိုင်သွားမယ်လို့ပြောဆိုခဲ့ပေမဲ့လည်းမွန်ပါတီတွေကြားညီညွတ်ရေးကိုရှေ့ရှုပြီးတော့ပါတီရက်တည်နိုင်ရေးအတွက်300မှာတာဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့ပါတီဥက္ကဋ္ဌမိသားရှင်ကပြောပါတယ်။မွန်ပြည်နယ်သွင်းမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးသားပါတီနဲ့အမျိုးသမီးပါတီမွန်ဆိုပြီးတော့မွန်နိုင်ငံရေးပါတီ၃ဖွဲ့မတူကွဲပြားစွာရက်တည်နေတယ်လို့လာမယ့်ရွေးကောက်ပွဲမှာလည်းတီးခြားဝင်ရောက်ရွေးကန်သွားမယ့်အနေအထားမှာရှိနေပါတယ်။ခုလိုစူးစိမှုမရှိပဲတကွဲတပြားစီဝင်ရောက်ရွေးခံမယ်ဆိုရင်အောင်မြင်မှုရရှိနိုင်ဖို့ခက်ခဲမယ်လို့လဲလွတ်လပ်သောမိုးမျိုးရာရွေးကောက်ပွဲအောင်နိုင်ရေးအကျိုးဆောင်ဖွဲ့တွေကနေသုံးသပ်ထားပါတယ်
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ဘူတော် OKI ဆွမ်ပရာဘူမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကင်အဖွဲ့ KAA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။